သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။သောရရှင်များရှင်ဒီတစ်ပတ်အတွက်အခြေချနေထိုင်ခြင်းလမ်းညွန်အစီအစဉ်မှာဩစတြေးလျနိုင်ငံကကားမောင်းသမားတိုင်းတည်တင်ပေးမဲ့လဲတည်တဲ့လူတွေနေပါတဲ့လမ်းစည်းကမ်းတချို့အကြောင်းကိုတင်ပြထားတဲ့ဂျိုစီဖာခိုဆာနိုဗစ်ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။Tasmania ပြည်နယ်မှာဆိုရင်ဖုန်းထက်က GPS မြေပုံစနစ်ကိုအသုံးပြုပြီးသွားလာတာဟာတရားမဝင်ဘူးဆိုတာသိကြပါသလား။ဒါအပြင်သင်ရဲ့လက်ကိုကားပတင်းပေါက်ပေါ်တင်ပြီးတော့မောင်းတာဟာလည်းတရားမဝင်ဘူးဆိုတာကိုသိကြပါသလား။အဲ့ဒီတော့ Australia နိုင်ငံရဲ့လမ်းစည်းကမ်းကိုချိုးဖောက်တာမျိုးမဖြစ်ရအောင်ဒီဆောင်မကိုတင်ဆက်ပေးမှာဖြစ်ပါတယ်။လမ်းမပေါ်ကိုကြည့်လိုက်မယ်ဆိုရင်ဘက်ထရီတက်ဆင်ထားတဲ့စကူတာတွေသွာလာနေတာမျိုးကိုတခါတည်းမှာတွေ့ရမယ်လို့ထင်ပါတယ်။တကယ်တော့အဲ့ဒီဘက်ထရီပါတဲ့စကူတာစပိန်တွေကိုတချို့နေရာကလမ်းမတွေပေါ်မှာစီးခွင့်မရှိဘူးဆိုတာလူတွေသိမသိကြပါဘူး။ Royal Automotive Club of Victoria ဒါမှမဟုတ် RACV အဖွဲ့က Peter Cassidimas ရဲ့အဆိုအရလျက်စစ်စကူတာတွေကိုရဲတွေကအချိန်မရွေးသိမ်းနိုင်တယ်ဆိုတာကိုလူတွေကမသိကြဘဲတစ်ခါတည်းမှာဒေါ်လာထောင်နဲ့ချီတန်အောင်အကုန်ကျခံတတ်ဆင်ပြီးတော့သွာလာနေကြတာမျိုးကိုတွေ့ရလို့ရှိတယ်လို့ပြောပါတယ
် Those scooters are not allowed to be legally used on our roads unless they can have a maximum speed of 10 kilometers
အဲ့ဒီစကူတာတွေဟာလမ်းမပေါ်မှာတရားဝင်အသုံးပြုခွင့်မရှိတဲ့အရာဖြစ်ပါတယ်အဲ့ဒီစကူတာတွေရဲ့စက်အင်အားက200 watts ရှိရပြီးတနာရီမှာ30 kilometer အထိပြေးနိုင်ရင်တော့အသုံးပြုနိုင်ပါတယ်ဒါပေမဲ့လမ်းမကြီးပေါ်ဘယ်နေရာမှမဆိုသုံးခွင့်မရှိပေမဲ့သွာလာနေကြတာကိုတွေ့ရမှာဖြစ်ပြီးအခက်မသိရင်တော့ဒေါ်လာ100ကျော်ဒဏ်ကြေးတတ်ခံရနိုင်တယ်လို့ပြောပါတယ်လူတိနေပြီးတော့ရှာရှာပပဖြစ်တဲ့လန်စီကန်တင်ဂေတာတခုကတော့မဲလ်ဘန်မြို့မှာရှိပြီးတော့မဲလ်ဘန်မြို့အနောက်မှာရှိနေတာမဟုတ်ဘဲတကယ်မြို့လေကောင်မှာပဲရှိတဲ့လန်ရဲ့တင်ဂေတာတခုဖြစ်ပါတယ်။အဲ့ဒီတင်ဂေတာကငှားငယ်လို့ဒါမှမဟုတ်ငမားချိတ်လို့ကောက်ကွေးနေတဲ့အတွက် hook turn လို့ခေါ်ပြီးတချို့လူတွေအတွက်အဲ့ဒီတင်ဂေတာတွေဟာစိတ်ရှုပ်ထွေးစရာကြောက်စရာဖြစ်နိုင်ပါတယ်။မဲလ်ဘန်မြို့လေမှာဓာတ်ရထား trams တွေကားတွေသွာလာမှုများပြီး tram တွေကောင်းမွန်စွာပြေးဆွဲနိုင်အောင် hook turn တွေကိုထားရှိပေးတာဖြစ်ပါတယ်။ Australia နိုင်ငံအနှံ့မှာညာဘက်ကိုကွေ့ချင်ရင်ကားကိုညာဘက် line ကတ်နေပြီးတော့ကွေ့ရမှာဖြစ်ပေမဲ့ hook turn မှာဆိုရင်ညာဘက်ကွေ့ချင်ရင်ဘယ်ဖက်အစွန်ဆုံး line ကိုရက်နေပြီးတော့မှညာဘက်ကိုကွေ့ရမှာဖြစ်ပါတယ်။
If you are in the Melbourne city area and you see the sign that says turn right from the left or want to take a hook turn, you simply pull over to the far left of the inside the intersection, wait for the lights of the traffic you are entering.
အကယ်၍သင်ကမဲလ်ဘန်မြို့လယ်မှာရှိနေမယ်ဆိုရင်ညာကွေ့ဖို့ဘယ်ဘက်မှာနေပါဆိုတဲ့ sign board ဒါမှမဟုတ် hook turn ဆိုတဲ့ sign board ကိုတွေ့ရင်လမ်းဆောင်ရဲ့ဘယ်ဘက်ဆုံးက line မှာရပ်နေပြီးတော့traffic light မှာအစိမ်းရောင်ပြတာကိုစောင့်ကြည့်ဖို့သာလိုပြီးတော့အစိမ်းရောင်ပြောင်းတဲ့အခါမှာညာဘက်ကွေ့ဝင်လိုက်တာနဲ့တင့်ရဲ့ hook turn ကပြီးသွားမှာဖြစ်ပါတယ်။ထင်းတလောက်မခက်ခဲလို့အဲ့ဒီအတွက်စိတ်ပူပန်နေစရာမလိုဘူးလို့ပြောသွားခဲ့ပါတယ်။ Top Gear Australia ဆိုတဲ့ရုပ်မြင်သံကြားအစီအစဉ်ကိုတစ်ချိန်လုံးကတင်ဆက်ဖူးသူလည်းဖြစ်ကားမောင်းတင်နန်းပို့ချသူလည်းဖြစ်တဲ့ Pizza T ရဲ့အဆိုအရ New South Wales ပြည်နယ်ရဲ့လမ်းစည်းကမ်းတွေဟာတခြားပြည်နယ်တွေထက်ကိုထူးဆန်းတယ်လို့မှတ်ချက်ပြုထားပါတယ်။လမ်းစည်းကမ်းတချို့ကအတိတ်ပဲရှိပြီးအသုံးဝင်ပေမဲ့တချို့ဟာတွေကတအားကိုထူးဆန်းနေတယ်လို့ပြောပါတယ်။အသုံးဝင်တဲ့လမ်းစည်းကမ်းတချို့တွေကတော့အတူပါစီတန်းလဲလဲမှုကိုလူလူရှုခြင်းဒါမှမဟုတ်တမင်တကာအနောက်ရှက်ပေးတာမျိုးမလုပ်ရဆိုတဲ့အချက်တွေအပြင်လမ်းပေါ်ကမြင်းတွေကိုလမ်းဖြန့်အောင်မလုပ်ရဆိုတာမျိုးဖြစ်ပေမဲ့လည်းတချို့လမ်းစည်းကမ်းတွေကတော့ဘာကြောင့်အဲ့ဒီလိုစည်းကမ်းကိုထုတ်ရတယ်လဲဆိုတာကိုစဉ်းစားလို့မရအောင်ဖြစ်စေတတ်တယ်လို့ပြောပါတယ်။အဲ့ဒီအခြေကလမ်းစည်းကမ်းတစ်ခုကတော့ကားမတန်မှန်ရနေတဲ့လူတယောက်ကိုရှုံတွေပေးချန်အောင်လုပ်မိရင်ဒဏ်ကြေးတတ်ခံရမယ်ဆိုတဲ့အချက်ပဲဖြစ်တယ်လို့ထောက်ပြထားပါတယ်
။ It's actually specific to mud and specific to a bus stop. So if it's water at a bus stop, no problems.
အဲ့ဒီစီကံကရှုံရဲ့ဘတ်ကားမတန်ရဲ့ကိုအတိအကျရည်ညွှန်းထားပါတယ်။အဲ့ဒီတော့ဘတ်ကားမတိုင်မှာရေဆူအောင်လုပ်မိရင်ပြဿနာမရှိဘူးဆိုတဲ့သဘောဒါမှမဟုတ်လူတယောက်ရနေတာကိုရှုံပေသွားအောင်လုပ်မိပေမဲ့လေဘတ်မတိုင်နားမှာမဖြစ်ရင်ကိစ္စမရှိတဲ့သဘောဖြစ်နေပါတယ် ဘတ်မတိုင်နာရက်နေသူကိုရှုံ့ပေးအောင်လုပ်မှတရားမဝင်ဘူးလို့သတ်မှတ်ပေးထားတဲ့အတွေ့တင့်အနေနဲ့အတော့ကိုကန်ဆိုးမှသာလျှင်အဲ့ဒီစီမင်းချိုးဖောက်လို့ဒဏ်ကျေးတတ်ခံရမှာဖြစ်တယ်လို့စတီဗ်ပီဇာတီကပြောပါတယ
် The other one that I like in New South Wales which isn't actually a driving rule but it relates to pedestrians and that isIf you don't cross the road quickly
ကျွန်တော်ကြိုက်တဲ့နောက်ထပ် New South Wales ရဲ့လမ်းစည်းကမ်းတစ်ခုကတော့ကားမောင်းခြင်းစည်းကမ်းမဟုတ်ဘဲလမ်းဖြတ်ကူးခြင်းစည်းကမ်းပဲဖြစ်ပါတယ်။အဲ့ဒီစည်းမျဉ်းအရတည်နေတဲ့လမ်းဖြတ်ကူးတဲ့အခါတော်တန်ရုံမြန်မြန်ဆန်ဆန်မျိုးမလုပ်ဆောင်ရင်ဒဏ်ကျေးတတ်ခံရနိုင်တယ်ဆိုတဲ့အချက်ဖြစ်ပြီး66ဒေါ်လာတောင်ကုန်ကျခံရနိုင်ပါတယ်။အကယ်၍တင်းရဲ့ခြေတောက်မှာဒဏ်ရာရပြီးလမ်းဖြတ်ကူးတဲ့အခါမှာဖြည်းဖြည်းနှင်းနှင်းသွားမိရင်ဒဏ်ကျေးတတ်ခံရနိုင်တဲ့အနေအထားမျိုးရှိတဲ့အတွက်သိပ်ပြီးတော့အဓိပ္ပာယ်မရှိလာဘူးလို့သူကပြောပါတယ်။အကယ်၍တင်းအနေနဲ့ Tasmania ကိုသွားလည်ပြီးတော့ကားနဲ့ပတ်မောင်းမယ်လို့စဉ်းစားနေရင် Satellite လမ်းပြဆက်ကိုဝယ်ပြီးလှုပ်ဆောင်ဖို့ Mr. Steve Pizzati ကအကြံပြုထားပါတယ်။တခြားပြည်နယ်မှာဖုန်းပေါ်က GPS လမ်းပြမြေပုံ app နဲ့သွားလာလို့ရပေမဲ့ Tasmania ပြည်နယ်မှာအဲ့ဒါတွေကတရားမဝင်ဘူးလို့ပြောပါရစေ
That is one that comes up quite regularly whether it is legal or not to use for example Google Maps
အဲ့ဒီကိစ္စကတော့မကြာခဏပေါ်လာတဲ့အချက်ဖြစ်ပြီးဥပမာ Google Maps ကိုအသုံးပြုတာတရားဝင်သလားတရားမဝင်ဘူးလားဆိုတဲ့ကိစ္စဖြစ်ပါတယ်တခြားပြည်နယ်တွေမှာအဲ့ဒီလိုဖုန်းပေါ်မှာ download လုပ်ယူလို့ရတဲ့လမ်းပြမြေပုံ app တွေကိုအသုံးပြုတာတရားဝင်ပေမဲ့လည်း Tasmania ပြည်နယ်မှာတော့မရပါဘူးပြည်ပကလူတွေ Tasmania ကျွန်းကိုသွားလည်လို့ Google Map သုံးမိမယ်ဆိုရင်ကြီးလေတဲ့ဒဏ်ကြေးတွေပေးဆောင်ရနိုင်တယ်လို့သူကပြောပါတယ် Canberra မြို့ကထူးဆန်းတဲ့လမ်းစည်းကမ်းတစ်ခုကတော့ roundabout ဆိုတဲ့အဝိုင်းပတ်တွေမှာတက်တက်သွားချင်ရင်တော့ဘယ်ဘက်မီးနဲ့အချက်ပြရတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ
် There are some funny rules around roundabouts and the one that stands out for me is that in most states it's you don't need to indicate if you're going straight but in the ACT so if you're in Canberra you must
roundabout တွေနဲ့ဆက်ဆက်တဲ့တချို့စီးမြင်းတွေကရည်စရာကောင်းပါတယ်အဲ့ဒီအထဲမှာတခြားဟာတွေထက်ပိုပြီးတော့ထူးခြားတာကတော့တခြားပြည်နယ်တွေမှာအဝိုင်းပတ်တွေမှာကိုကတက်တက်သွားမယ်ဆိုရင်ဘာမီးမှပြဆရာမလို့ပေမဲ့လေ ACT မှာ Canberra မြို့မှာတော့တက်တက်သွားတဲ့အခါမှာဘယ်ဘက်မီးနဲ့အချက်ပြရမှာဖြစ်တယ်လို့သူကရှင်းပြထားပါတယ် RCB အဖွဲ့က Peter Katsidimas ကလည်းအမြန်ကားလမ်းပေါ်မှာတမင်တကာအချိန်လျှော့မောင်းရင်လဲဒဏ်ကျေးတက်ခံရနိုင်တယ်လို့ပြောပါတယ်ဒါအပြင်စပိန်စီးသူတွေနဲ့ဆက်ဆက်ပြီးထင်းမြင်ချက်လွဲမားတာမျိုးတွေလည်းဖြစ်လက်ဖြစ်ချာရှိတယ်လို့သူကပြောပါရယ်
There's a misconception that bike riders have to use a separate bike path if it's available to them but they can ride on the road so when
တချို့လူတွေကစပိန်စီးသမားတွေဟာစပိန်စီးလမ်းကြောင်းရှိမယ်ဆိုရင်စပိန်လမ်းကြောင်းပေါ်မှာပဲစီးရမယ်လို့ထင်းမြင်ကြသူတွေရှိပါတယ်တကယ်တော့စပိန်စီးသမားတွေအနေနဲ့စပိန်စီးလမ်းကြောင်းရှိတိအတိုင်းအောင်လမ်းမပေါ်လဲတက်စီခွင့်ရှိပါတယ်ဒါကြောင့်တခါတလေစပိန်စီးသမား၂ယောက်၃ယောက်လမ်းပေါ်မှာရှင်စီးလို့စပိန်သွားလမ်းတွေအပြင်လမ်းမပေါ်အထိတက်စီးနေတာကိုတွေ့ရပြီးကိုကစိတ်မရှိလို့သူ့ကိုဟွန်းတီးမိရင်တော့ကိုရဲ့အမားပဲဆိုတာကိုသိရမှာဖြစ်ပါတယ်။ဒါအပြင်ဗစ်တိုးရီးယားပြည်နယ်မှာစပိန်သမားတွေကကြိုက်တဲ့လမ်းဆုံမှာဂငယ်ကွေလှုပ်ခွင့်ရှိတယ်လို့လည်းရှင်းပြထားပါတယ်။Steve Pizzati ရဲ့ရှင်းပြချက်အရကားမောင်းရင်းနဲ့လက်ပြနှုတ်ဆက်တာတွေဒါမှမဟုတ်ကားရဲ့ပဒင်းပေါက်ပေါ်မှာလက်တစ်ဖက်တင်ပြီးကားမောင်းတာတွေဟာပြည်နယ်တိုင်းအထုဒေသတိုင်းမှာတရားမဝင်တဲ့လုပ်ရဖြစ်သလိုဟွန်းတီးတာတွေနဲ့ headlights တွေကို flashing လုပ်တာဟာလည်းတရားမဝင်ဘူးလို့ပြောပါတယ
် It's a funny one the horn is only meant to be used to signal where you are or
ဒီအချက်ကတော့ရည်စရာကောင်းနေပါတယ်ကားဟွန်းဆိုတာတင်ပင်နားမှာရှိနေတယ်ဆိုတာပေါ်ပြဖို့အတွက်အသုံးပြုတာဖြစ်သလိုဥပမာသတိစံတွေကိုလမ်းဖယ်ခိုင်းဖို့အတွက်သာအသုံးပြုတာမျိုးဖြစ်ပါတယ်အဲ့ဒီတော့တယောက်ယောက်ကိုလမ်းနှုတ်ဆက်တဲ့အနေနဲ့ဟွန်းတီးတာဟာတရားမဝင်သလိုမီးနဲ့လမ်းထိုးတာမျိုးတွေကလည်းတရားမဝင်ဘူးလို့ပြောပါတယ်။ဒါပေမဲ့တခါတလေမှာတော့တင်ကတခြားကားကိုကြော်တက်ဖို့လှုပ်တဲ့အခါမှာကားမီးထွန်းပြီးတော့အချက်ပြတာမျိုးတွေလုံနိုင်ပြန်တဲ့အတွက်ခေါင်းစားစရာတော့ဖြစ်စေတယ်လို့ပြောပါတယ်။ဒ ဒါအပြင်ကားမောင်းတဲ့အခါမှာတခြားလူကကိုယ့်ကိုကြော်တက်ဖို့ကြိုးစားနေတော့ကိုယ့်ဖက်ကမကြော်တက်နိုင်အောင်အရှင်မြင့်ပြီးတော့မောင်းလိုက်မောင်းမယ်ဆိုရင်လေပြည်နယ်အတော်များများမှာအဲ့ဒီလိုလုပ်ရကတရားမဝင်ဘူးလို့ပြောပါတယ်။ Mr. Pizzati ဟာ Porsche Australia အတွက်ကားမောင်းပြန်သမားဖြစ်တဲ့အတွက်နိုင်ငံခြားကလမ်းမတွေပေါ်မှာကားတွေကိုအများကြီးမောင်းဖူးသူဖြစ်လို့ပြည်ပနိုင်ငံတွေရဲ့ကားမောင်းမှုဓလေ့ကိုကောင်းမွန်စွာသိနာလေသူဖြစ်ပါတယ်။တချို့နိုင်ငံရဲ့ကားမောင်းတဲ့ဒလိတွေကဩစတြေးလျနိုင်ငံထဲဆိုးဝါးပေမဲ့လည်းဩစတြေးလျနိုင်ငံကကားမောင်းသမားတွေကားလိုက်စင်ရဖို့အရေးလိုအပ်ချက်တွေကိုဥရောပနိုင်ငံတွေနဲ့ရှင်လိုက်မယ်ဆိုရင်တော့စိတ်ဆတေချာမှုနည်းပါတယ်လို့ပြောပါတယ
် Please be aware that the driver's system in Australia is rather poor. The testing procedure is very very simple, practical.
ဩစတြေးလျနိုင်ငံရဲ့ကားမောင်းတဲ့စနစ်နဲ့စံပယ်ပွဲဖြေဆိုရေးနည်းလမ်းတွေကတိတ်မကောင်းဘူးဆိုတဲ့အချက်ကိုသတိထားကြရမှာဖြစ်ပါတယ်ဩစတြေးလျရဲ့စနစ်ကအရန်ကိုရိုးရှင်းပြီးလက်တွေ့ကြပေမဲ့အင်မတန်ကိုအခြေခံကျလွန်ပါတယ်အဲ့ဒီတော့တတိထားပြီးတော့သွာလာကြပါဩစတြေးလျနိုင်ငံကလူအတော်များများဟာသူတို့လိုင်စင်ရဖို့အတွက်အများကြီးတင်နန်းတွေတက်ထားတာမျိုးမရှိပါဘူးအဲ့ဒီတော့ကိုယ့်ဖက်ကိုအကာအကွယ်ယူပြီးတော့ကားမောင်းနှင်ကြဖို့လဲအကြံပေးလိုတဲ့အကြောင်းသူကပြောသွားခဲ့ပါတယ်တော်ရရှင်တွေအနေနဲ့ဩစတြေးလျနိုင်ငံကပြည်နယ်အလိုက်ဒေသအလိုက်ချမှတ်ထားတဲ့လမ်းစည်းကမ်းတွေကိုလေ့လာချင်ရင်တော့ National Transport Commission ရဲ့ website မှာလေ့လာနိုင်တဲ့အကြောင်းတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ